အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တချို့မှာပြီးခဲ့တဲ့တောက်ကြနေ့ကစလို့အင်အားပြင်းလေဆင်နှမောင်းတွေဇက်တိုက်ဝင်ရောက်ခဲ့ရမှာပြည်နယ်6ခုမှာတိုက်ဆုံသူ26ရောက်ထဲမှနေရှိခဲ့တဲ့အကြောင်းအစိုးရအရာရှိကလေးကဒီကနေ့ပြောပါရယ်လေမုန်တိုင်းတံအစိုးဆုံးခံခဲ့ရတဲ့ Tendency ပြည်နယ်တစ်ခုတည်းမှာတင်တိုက်ဆုံသူ9ဦးထိတိုးလာတဲ့အကြောင်းဒေတာရင်းသတင်းတွေကဖော်ပြကြပါရယ်တပ်ပင်တွေအမြင့်ကကျွတ်ထွက်ခဲ့တယ်လို့နေအိမ်တွေဈေးဆိုင်တွေမော်တော်ကားတွေနဲ့အဆောက်အုံအများအပြားဆူဆူရွရွထိခိုက်ပျက်စီးခဲ့ရပါတယ်။တိမ့်နဲ့ချီတဲ့ပြည်သူတွေလျှက်စစ်မီးမရှိဘဲနေခဲ့ကြရပါတယ်။မုန်တိုင်းကြောင့်သေဆုံးမှုအများဆုံးက Tendency ပြည်နယ်မှာဖြစ်ပြီးတော့ Arkansas, Indiana, Illinois, Alabama နဲ့ Mississippi စုစုပေါင်းပြည်နယ်6ခုမှာသေဆုံးသူတွေရှိခဲ့ပါတယ်ရှင်။